အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာဒေသခံ33,000လောက်အပေါ်အကျုံးဝင်တဲ့မလိုအပ်ရင်အင်ပြင်မထွက်ရတင်းကျပ်တဲ့ကန့်သတ်ချက်တွေကိုတနင်္ဂနွေနေ့ကစလို့ထုတ်ပြန်ထားပါတယ်။နိုင်ငံတွေကလူဦးရေအများဆုံးပြည်နယ်ဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ်ထဲမှာ COVID-19 အတည်ပြုလူနာစံချိန်တင်းအောင်မြင့်တက်နေတာကြောင့်အခုလိုတင်းကျပ်တဲ့ကန့်သတ်ချက်တွေကိုပြည်နယ်ဝန်ကြီးချုပ် Gavin Newsom ကထုတ်ပြန်ထားတာဖြစ်ပါတယ်။ကန့်သတ်ချက်ထဲမှာပါဝင်တဲ့နေရာတွေမှာတနင်္ဂနွေနေ့ည 17:59 မိနစ်ကစလို့အရက်ဘားတွေစပင်းမျက်ဆိုင်တွေအပြင်ဘက်ထိုင်စားတဲ့စားတောက်ဆိုင်တွေကိုပါပိတ်ထားရမှာဖြစ်ပါတယ်။ Christmas အားလိုက်ရပါအကျုံးဝင်တဲ့သတင်းသုံးပတ်ထုတ်ပြန်တဲ့ကန့်သတ်ချက်တွေအရဒေသခံတွေအနေနဲ့မလိုအပ်ရင်အိမ်ပြန်မထွက်ဖဲအိမ်ထဲမှာပဲနေကြရမှာဖြစ်ပါတယ်။ဈေးဆိုင်တွေကိုတော့ဖွင့်ထားပေမဲ့ဈေးဝယ်သူပမာဏကိုတစ်ချိန်မှ20ရာခိုင်နှုန်းသာခွင့်ပြုရမှာဖြစ်ပါတယ်။ပန်းချံနဲ့ပင်လယ်ကမ်းခြေတွေကိုတော့ဖွင့်ခွင့်ပြုထားပါတယ်။ San Francisco Bay Area မှာလည်းတနင်္ဂနွေနေ့ည 10:00 ကစပြီးတော့မလိုအပ်ရင်အိမ်ပြန်မထွက်ရတီးခြားကန့်သတ်ချက်တွေကိုမြို့တော်ဝန် London Bridge ကထုတ်ပြန်ခဲ့ပါတယ်။အခုလိုမျိုး California ပြည်နယ်ရဲ့85ရာခိုင်နှုန်းနောက်အကျုံးဝင်တဲ့ Lockdown အမိန့်ထုတ်ပြန်တဲ့အပေါ်မှာတချို့ကတော့မကြေမနက်ဖြစ်နေကြပါတယ်။American ပြည်ထောင်စုဟာကမ္ဘာမှာ COVID-19 ကပ်ရောဂါအတည်ပြုလူနာအများဆုံးဖြစ်ပြီးတော့တနင်္ဂနွေနေ့အထိအတည်ပြုလူနာဟာ14,600ကျော်ရှိပါတယ်။သေဆုံးသူကလည်း28,000ကျော်ဖြစ်ပါတယ်။